ဆော်ဒီအာရေဗျနိုင်ငံထက်ကဆော်ဒီအာမာကိုရင်းနှံကုမ္ပဏီပိုင်ကမ္ဘာအကြီးဆုံးရင်းနှံချက်စယုံနဲ့ရင်းနှံလောက်ွက်တွေကိုဒရုန်းယာဉ်သုံးပြီးတော့တကယ့်ခဲတာသူတို့လက်ချက်ဖြစ်တယ်လို့ရီမင်ဟူတီသဘုံတွေကဒီကနေ့ပြောပါတယ်။အကြီးကျယ်မိလောင်သွားတဲ့ရင်းနှံချက်စယုံတွေဟာကမ္ဘာစွမ်းအင်လိုအပ်ချက်အတွက်တိတ်ကိုအရေးပါတဲ့နေရာတွေလည်းဖြစ်ပါတယ်။ဘတ်ကက်နဲ့ခါရီယာရင်းနှံလောက်ွက်တွေမှာအခုလိုမိလောင်မှုကြောင့်ဒဏ်ရာရသူရှိမရှိဆိုတာနဲ့ဆော်ဒီအာရေဗျရဲ့ရင်းနှံထုတ်လို့ရေးပေါ်ဘလို့တက်ရောက်မှုရှိလာမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်ကြားသဘောတူညီမှုရထားတဲ့အီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့အီရန်ကြားတင်းမာနေတဲ့ကာလမှာဆော်ဒီရင်နံစေယုံတွေအခုလိုတိုက်ရိုက်ခံရတဲ့ဖြစ်ရာကြောင့်ပါရှန်ပင်လယ်ကွေဒေသကအခြေအနေတွေပိုပြီးတော့တင်းမာလာမဲ့သဘောရှိပါတယ်။အီရန်နိုင်ငံကကြောထောက်နှောက်ခံပေးထားတဲ့ဟူသီသဘုံတွေကိုဆော်ဒီဦးဆောင်တဲ့ညွန်မောင်းတပ်တွေကယေမန်နိုင်ငံထဲမှာနှစ်နဲ့ချီတိုက်ခိုက်နေတာပါ။အွန်လိုင်းဗီဒီယိုမှာတွေ့ရတဲ့ရုပ်ပုံတွေထဲမှာတော့ဘာကွက်ရင်နံစေယုံမီးလောင်တာကိုတွေ့မြင်ရတယ်လို့တနတ်တန်တွေကလည်းကြားပါတယ်။ဒရုန်းယာဉ်တွေနဲ့စတင်တိုက်ခိုက်လိုက်ခံရတဲ့အချိန်မှာပဲစပြီးတော့မီးလောင်ခဲတာဖြစ်ပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်နေပြီလို့ပီထရ်ရေဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ကိုအစိုးရပိုင်း Saudi Press Agency သတင်းဌာနကဖော်ပြပါတယ်။ဟူသီစစ်ဘက်ပြောခွင့်ရသူယာဟီယာဆရီကလည်းရေနံလောက်ွက်ထဲကပြင်မဆဲခုကိုသူတို့ဒရုန်းယာဉ်တွေနဲ့တက်ခဲခဲ့တာဖြစ်ပြီး Saudi အစိုးရလုပ်ရမယ့်တခုတီးတော်လောက်ရကသူတို့ကိုတက်ခဲနေတဲ့လောက်ရကနေရမပြင်းရင်အခြေအနေတွေတည်တဲ့ပိုဆိုလာနိုင်မယ်ဆိုတာသိဖို့ဖြစ်တယ်လို့ဟူသီ El Mariasha သတင်းဌာနကပြောဆိုသွားပါတယ်။